ကုလသမဂ္ဂဒွေးရဲမှုချုပ်ခေါင်ကိုဖီယာနာဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့တိမ်မွေ့နယ်နယ်တဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုရှာဖွေနိုင်ဖို့အတွေ့အကြုံရှိသူနဲ့အများလေးစားလူသိများသူစုစုပေါင်း၉ယောက်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်ဆိုတဲ့နိုင်ငံတော်အတိုင်ပင်ခံဂျုံရဲ့ကြေညာချက်ကိုဒီကနေ့ထုတ်အစိုးရသတင်းစာရီထဲမှာဖော်ပြထားပါတယ်။ကော်မရှင်ဖွဲ့စည်းရေးနားလည်မှုစာချုပ်လွှာကိုနိုင်ငံတော်အတိုင်ပင်ခံဂျုံဝန်ကြီးဌာနနဲ့ Kofi Annan Foundation တို့ကြားမှာမကြာခင်လက်မှတ်ရေးထိုးတော့မယ်လို့လည်းသတင်းထဲမှာရေးထားပါတယ်။ Kofi Annan Foundation ကိုတည်ထောင်သူ Nobel ငြိမ်းချမ်းရေးဆုရှင် Mr. Kofi Annan ဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရမြန်မာနိုင်ငံချက်ချင်းဤအသင်းနာယကဒေါက်တာတာလှရွှေငင်းချက်မြတ်တာအဖွဲ့မြန်မာနိုင်ငံကိုတီထောင်သူဦးအေးလွင်တို့အပြင်ကုလသမဂ္ဂမှထိတ်တန့်တာဝန်တွေကိုထမ်းဆောင်ခဲ့တဲ့နိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်ပါတယ်မြန်မာနိုင်ငံသား6ယောက်နဲ့ဒီနိုင်ငံတကာပုဂ္ဂိုလ်3ဦးလို့ဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဒီလက်ရှိဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်အကောင်းဆုံးနည်းလမ်းတွေကိုရှာဖွေဖို့အတွက်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့သက်ဆိုင်ပါဝင်နေသူတွေနိုင်ငံတကာကကျွမ်းကျင်သူတွေအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့သဘောထားအမြင်တွေကိုလေ့လာသုံးသပ်မှုတွေလုပ်မယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်ဒီကြကြပြန့်ပြန့်ဆွေးနွေးမှုတွေလုပ်ပြီးတော့ရှာဖွေတွေ့ရှိချက်တွေနဲ့လေ့လာအကြံပြုချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်အစိုးရကိုတင်ပြမှာဖြစ်ပြီးတော့ပြည်သူတွေသိရှိနိုင်အောင်လဲထုတ်ပြန်သွားမယ်လို့ပြောထားပါတယ်ကော်မရှင်ဖွဲ့ပြီးတော့ဒီ12လထက်နောက်မကျစေဘဲနဲ့အစီရင်ခံစာတင်ပြရမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ဒေသမှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေခံအခွင့်အရေးတွေကိုအာမခံချက်ပေးနိုင်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေတခါဒီအခြေခံဝန်ဆောင်မှုပေးနိုင်ရေးကိစ္စတွေကိုရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အနေနဲ့စဉ်းစားဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်။